စနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုင်ပေကရေကစားအပန်းဖြေဥယျာဉ်အတွင်မိလောင်ခဲ့တာကြောင့်လူပေါင်း900လောက်တန်းရာရသွားပြီးအိတ်ထဲက200နီးပါးလောက်ကတော့ဒဏ်ရာပြင်းထန်ပါတယ်စတေရှုစင်မြင့်ဘော်ကနေရောင်းစုံပေါင်းသားတွေကိုကျဲချလိုက်တဲ့အချိန်မှာမိလောင်မှုဖြစ်ပွားခဲ့ပြီးလူအများစုရဲ့ခန္ဓာကိုယ်အောက်ပိုင်းကိုမိလောင်ကျွမ်းခဲ့ပါတယ်အဲ့ဒီအချိန်မှာဒီဂီတာဝိုင်းကိုလာကြည့်ကြတဲ့လူငယ်1000လောက်ဟာကခုန်နေကြတာပါမိလောင်မှုကြောင့်ဒဏ်ရာရသူတွေကိုဖော်မိုဆာဥယျာဉ်ကနေအပြင်ကိုတည်ထုတ်လာခဲ့ကြပြီးတချို့ကလည်းအဲ့ဒီဒဏ်ရာကအနာရီတက်တအောင်ရေလောင်းပေးကြပါတယ်ထိုင်ဝမ်ဝန်ကြီးချုပ်မောင်ချင်ကူကအများပြည်သူကြားအခုလိုရောင်းဆောင်ပေါင်တာတွေတုံးတာကိုတားမြစ်လိုက်သလိုထိုင်ဝမ်သမရမရင်ချောင်းကလည်းဒဏ်ရာရသူတွေကိုဆေးရုံမှာတွားရောက်ကြည့်ရှုခဲ့ပါတယ်။ဟောင်ကောင်မှာ4ဦး၊တရုတ်ပြည်မှာကြီးက2ဦးနဲ့မကာအိုဂျပန်မလေးရှားစင်ကာပူတို့ကတဦးစီဒီဒဏ်ရာရသူတွေအထက်ထဲမှာပါဝင်ပါတယ်။တခြားနိုင်ငံသား3ဦးကတော့ဘယ်နိုင်ငံကလဲဆိုတာကိုမသိရသေးပါဘူး။မီးလောင်မှုကိုမြင်မြန်ဆန်းဆန်းညှိတဲ့နိုင်ငံတွေလို့ထိုင်ဝမ်သတင်းတွေမှာဖော်ပြပြီးအခုအခါမှာဒီမီးလောင်မှုဖြစ်ပွားတာနဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။